မျိုးသမီးတွေနဲ့ခရီးတွေအပါဝင်ရင်ဂျာဒုက္ခသည်150ကျော်တင်ဆောင်လာတဲ့ဆက်လီတစ်စီးအင်ဒိုနီးရှားနိုင်ငံမြောက်ဆူမထရာပြည်နယ်ကိုရောက်ရှိလာခဲ့တယ်လို့အင်ဒိုနီးရှားအနာဘန်တွေကပြောပါတယ်အဲ့ဒီရိုဟင်ဂျာတွေကိုယာယီခိုလုံရေးစခန်းတွေမှာတစုတစည်းတဲ့နေရာချထားပြီးဒေသခံတွေကတော့ဒီလိုရိုဟင်ဂျာတွေရောက်လာတဲ့အပေါ်မှာမကြည်မနဲ့ဖြစ်နေကြပါတယ်ဒီကြောင့်ပြည်စုံကိုတော့ကိုရရင်ကပြောပြပါမယ်ရှင
်ဒီလိုပြည်နယ်အောင်ကိုဆက်လီလီနဲ့ဖြတ်ကူးလာတဲ့ရိုဟင်ဂျာဒုက္ခသည်150ကျော်ဟာအင်ဒိုနီးရှားနိုင်ငံအနောက်ပိုင်းကမြောက်ဆူမာထရာပြည်နယ်ပန်တိုင်းလာဘူးမြို့ကိုဒီနေ့မနက်အစောပိုင်းမှာရောက်ရှိလာခဲ့တယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်အဲ့ဒီဆက်လီမှာအမျိုးသား64ယောက်အမျိုးသမီး62ယောက်နဲ့ကလေးငယ်20ပါဝင်တယ်လို့ပန်တိုင်းလာဘူးမျိုးကရဲတပ်ဖွဲ့ချီးကဲစူဂျာဝူကပြောပါတယ
်လာဘူးကမ်းကြီးမှာကျွန်တော်တို့တွေ့တဲ့ရိုဟင်ဂျာစုစုပေါင်းက152ယောက်ဖြစ်ပါတယ်ပထမတော့ကျွန်တော်တို့146ယောက်ပဲတွေ့ခဲ့ပြီးနောက်ပိုင်းကျမှနောက်ထပ်6ယောက်ကိုကမ်းကြီးမှာထပ်တွေ့တာဖြစ်ပါတယ်အဲ့ဒီလူတွေကိုတော့အခုခါမှာခရိုင်ရုံးကိုခိုလုံဖို့အတွက်နေရာရွှေ့ပေးထားပါတယ
်ကလေးတွေပါဝင်ဒုက္ခသည်တွေအတော်များများဟာစားလောင်နေကြပြီးတော့အဝတ်ထည်တွေလည်းချို့တဲ့နေရာကြောင့်အာဏာပိုင်ဘက်ကသူတို့ကိုစားစာရည်နဲ့အဝတ်ထည်တွေပေးခဲ့တယ်လို့ဒေသခံအာဏာပိုင်ကပြောပါတယ်ဒါမဲ့လည်းအခုလိုရိုဟင်ဂျာဒုက္ခသည်တွေအများပြားအင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အပေါ်မှာတော့ဒေသခံတွေကမချေမနှက်ဖြစ်နေကြတယ်လို့သူကြော်ကပြောပါတယ
်ဒီမှာကတော့ဒယ်လီစားတန့်ခရိုင်အစိုးရတာဝန်ရှိသူတွေကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့အင်ဒိုနီးရှားလူဝင်မှုကြီးကြပ်ရေးအဖွဲ့တွေဖြစ်ကြပြီးဒီမှာရှိတဲ့ဒေသခံတွေကရိုဟင်ဂျာတွေရောက်လာတာကိုလက်မခံဘဲမကြေမနက်ဖြစ်နေကြတာကြောင့်အဲ့ဒီလူတွေကိုအ мян ဆုံးနေရာရွှေ့ပေးဖို့အတွက်ကျွန်တော်တို့လှုပ်သွားမှာဖြစ်ပါတယ်
။တချိန်တည်းမှာပဲမြောက်ဆူမာထရာပြည်နယ်နဲ့ကယက်ကအာချေးပြည်နယ်ရဲ့ကမ်းလွန်မှာလဲဆက်လီပေါ်မှာတောင်တင်နေတဲ့အမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ရိုဟင်ဂျာ100ကျော်ကိုခေတ္တရေးအဖွဲ့တွေကဒီနေ့မှကယ်တင်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့အာချေးဒေသခံတွေကကမ်းခြေမှာစုပြီးတော့အဲ့ဒီဆက်လီကိုကမ်းအကန့်မခံတာကြောင့်ဒီဆက်လီဟာပြီးခဲ့တဲ့သတင်းပတ်ထဲကကမ်းလွန်ပင်လယ်ထဲမှာတောင်တင်နေတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကဗီအိုအင်ဒိုနီးရှားဌာနသတင်းတော်ကပြောပါတယ်အဲ့ဒီဆက်လီပေါ်မှာရိုဟင်ဂျာ150လောက်ပါဝင်ပြီးတော့3ယောက်သေဆုံးခဲ့တယ်လို့အခြေဒေသရဲတပ်ဖွဲ့ပြောခွင့်ရဂျိုကိုခရစ်စတီယန်တို့ကပြောပါတယ်အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကနေအောက်တိုဘာ9ရက်နေ့ကနေ10ရက်နေ့ကြားမှာထွက်လာခဲ့ပြီးတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ကိုဖြတ်ပြီးတော့အင်ဒိုနီးရှားနိုင်ငံကိုလာခဲ့တာဖြစ်ပါတယ်အခြေရေသရဲတပ်ဖွဲ့ကတော့ဒီလူတွေဟာလူကုန်ကူးခံရတဲ့သူတွေဖြစ်ပြီးတော့လူကုန်ကူးတယ်လို့တန်ဖိုးရှိရသူ3ယောက်ကိုဖမ်းဆီးထားပြီးနောက်ထပ်6ယောက်ကိုတော့အာဏာပိုင်တွေကလိုက်လံရှာဖွေနေတယ်လို့ပြောပါရယ်။အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်မထိုးထားတာကြောင့်သူတို့ကိုမြန်မာနိုင်ငံကလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အတင်းကျပ်လုပ်ခိုင်းလို့မရဘူးလို့ပြောပါရယ်။ဒါပြန်အခုလိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအခြေချနေထိုင်ဖို့အတွက်တောင်ဝန်တွေကိုလည်းအိန္ဒိယနိုင်ငံတွေအနေနဲ့ခွဲဝေယူတတ်တယ်လို့လည်းအင်ဒိုနီးရှားနိုင်ငံကတိုက်တွန်းလိုက်ပါတယ်။ဒီကနေ့အတွင်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ2300ကျော်ရှိပြီးတော့ကုလသမဂ္ဂဒုက္ခသည်အေဂျင်စီရဲ့စီးရင်တွေအရတော့ဒီပမာဏကအဲ့ဒီမတိုင်ခင်၄နှစ်ပေါင်းအရေအတွက်ထပ်ပို့ပြီးတော့များတာဖြစ်ပါတယ်ခင်ဗျာ။